အမေရိကန်နဲ့အိန္ဒိယနိုင်ငံကြားမှာစီးပွားဆက်ဆံရေးခိုင်မြဲဖို့နဲ့ကမ္ဘာ့ရာသီဥတုပြောင်းလဲလာနေတဲ့ကိစ္စတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဆွေးနွေးဖို့သမ္မတဘရက်အိုဘားမားဟာဒီကနေ့စနေနေ့မှာပဲအိန္ဒိယနိုင်ငံကိုထွက်ခွာသွားပါပြီ။အိန္ဒိယနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေစတင်အသက်ဝင်ပြီးတော့သမ္မတနိုင်ငံစတင်ထူထောင်နိုင်ခဲ့တဲ့အိန္ဒိယသမ္မတနိုင်ငံနှစ်ပတ်လည်နေ့အခမ်းအနားကိုဇန်နဝါရီလ26ရက်နေ့မှာကျင်းပတဲ့အခါမှာသမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတဲ့အိန္ဒိယသမ္မတနိုင်ငံကိုစတင်တည်ထောင်ခဲ့တဲ့1950ခုနှစ်ထဲကဆိုရင်သမ္မတအိုဘားမားဟာဒီအခမ်းအနားကိုတက်ရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါလိမ့်မယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဝါရှင်တန်မြို့တော်စီပြီးခဲ့တဲ့နှစ်တုန်းကလာရောက်ခဲ့စဉ်မှာနှစ်ပတ်လည်အခမ်းအနားတက်ရောက်ဖို့အတွက်အမေရိကန်သမ္မတနဲ့သမ္မတကတော်ကိုဖိတ်ကြားခဲ့တာဖြစ်ပါတဲ့။အိန္ဒိယနိုင်ငံမှာသမ္မတအိုဘားမားဟာနှစ်နိုင်ငံထိပ်သီးစီးပွားပွဲတစ်ခုကိုတက်ရောက်မှာဖြစ်တယ်လို့အမေရိကန်နဲ့အိန္ဒိယစီးပွားရေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်။အိန္ဒိယနိုင်ငံရဲ့အထင်ကရတတ်မဟာအဆောက်အဦစီကိုအင်္ဂါနေ့မှာသွားဖို့မူလတုန်းကအစီအစဉ်ရှိခဲ့ပေမဲ့အခုတော့ဆာဒီဘီရင်အဗ်ဒူလာကွယ်လွန်သွားတဲ့အတွက်တည်မေဖို့အိန္ဒိယခီးစဉ်ကိုတိုးလိုက်ပြီးတော့ဆာဒီအာရေဗျာကိုလက်မှာဝင်မှာဖြစ်ပါတယ်။အင်္ဂါနေ့ကျရင်သမ္မတအိုဘားမားမိန့်ခွန်းတစ်ခုပြောပြတာနဲ့အိန္ဒိယနိုင်ငံကနေပြန်လည်ထွက်ခွာသွားမှာဖြစ်တယ်လို့အင်ဂျီရောကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။သမ္မတအိုဘားမားလာမယ့်အတွက်နယူးဒယ်လီမြို့တော်မှာတော့လုံခြုံရေးအင်အား9000လောက်ကိုဖြန့်ချထားပြီးတော့တနင်္လာနေ့သမ္မတနိုင်ငံနေ့နှစ်ပတ်လည်အခမ်းအနားလုပ်နေစဉ်မှာလေလင်းရင်မပြန့်တမ်းရဆုံးကိုသတ်မှတ်ထားပါရှင်။